ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲကွာတာဖိုင်နယ်ပွဲစဉ်တွေအဖြစ်စနေနေ့ကရှင်ပြိုင်ကစားကြရမှာမော်ရိုကိုအသင်းကပေါ်တူဂီအသင်းကိုတကိုးဂိုးမရှိနဲ့အနိုင်ရရှိသွားပြီးပရိသတ်တွေအထူးစိတ်ဝင်စားကြတဲ့ပြင်သစ်နဲ့အင်္ဂလန်ပွဲကတော့ပြင်သစ်ကအင်္ဂလန်ကို2ဂိုးတကိုးနဲ့အနိုင်ရရှိသွားပါတယ်အာဖရိကမြောက်ပိုင်းအာရဗ်နိုင်ငံတစ်ခုဖြစ်တဲ့မော်ရိုကိုအနေနဲ့ပထမဦးဆုံးအကြိမ်ကွာတာဖိုင်နယ်တက်လာပြီးတဲ့နောက်စီမီဖိုင်နယ်အဆင့်ကိုတက်ရောက်လာပါတယ်ပေါ်တူဂီအသင်းမှာနာမည်ကျော်တိုက်စစ်မှုရော်နယ်ဒိုဟာဒုတိယပိုင်းမှဝင်ရောက်ကစားတာတွေ့ရပါတယ်။စနေနေ့နောက်ဆုံးပွဲစဉ်မှာအင်္ဂလန်အသင်းဟာပယ်နယ်တီ2ချိန်ရရှိခဲ့ပေမဲ့အသင်းကောင်းဆောင်ဟယ်ရီကိန်းဟာပထမအချိန်သာတွင်းယူနိုင်ခဲ့ပြီးဒုတိယအချိန်လွဲချော်သွားတဲ့အတွက်ရှုံးနေသွားရတာဖြစ်ပါတယ်။စီမီဖိုင်နယ်ပွဲစဉ်အဖြစ်မော်ရိုကိုအသင်းနဲ့ပြင်သစ်အသင်းတို့ကဒီဇင်ဘာလ13ရက်အင်္ဂါနေ့မှာရှင်ပြိုင်ကြရမှာဖြစ်ပြီးခရိုအေးရှားနဲ့အာဂျင်တီးနားတို့ကတော့ဒီဇင်ဘာလ14ရက်ဗုဒ္ဓဦးနေ့မှာရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ။